Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာသွားရရှိနေတနေ့တာအမောပန်းတည်ကြပါလေခင်ဗျာ view american တိုင်းရဲ့2019ခုဇန်နဝါရီလ23ရက်တနင်္လာနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00ခွဲနေ 9:00 ထိ washington dc မြို့တော်ကနေလိုင်းနိုမီတာ16.25ရုပ်ကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကျွန်တော်ကြော်သိမ်းကြည့်ညားပါပါအမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဒီကနေ့အောက်တိုဘာ9ရက်နေ့ဖောရွန်ရန်နဲ့တွေ့ဆုံမှုရှိတယ်လို့သမ္မတအမိန့်ကြေညာချက်အများပြားကိုလည်းလက်မှတ်ရေးထိုးထုတ်ပြန်မှုရှိပါတယ်။အာရှပစိဖိတ်ဒေသဆိုင်ရာအမေရိကန်ရဲ့မူဝါဒအပြောင်းလဲဖြစ်လာရန်ကွက်လက်ဝင်ဖြစ်ဖို့အာဆီယံနိုင်ငံတွေကိုမလေးရှားကာကွယ်ရေးဝန်ကြီးကတိုက်တွန်းလိုက်ပါတယ်။ဆီးရီးယားငြိမ်းချမ်းရေးဆွေးနွေးပွဲကိုဒီကနေ့ကာဇက်စတန်နိုင်ငံအစတာနာမြို့တော်မှာကျင်းပနေပါတယ်။ဒီသတင်းတွေနဲ့အတူတခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။အစိုးရညဉ့်ဉေးကော်မရှင်ရဲ့မြောက်ပိုင်းမဟာမိတ်လက်နက်ကင်တပ်ဖွဲ့တွေတွဲဆောင်ဆွေးနွေးမဲ့ကိစ္စကိုတပ်မတော်ဘက်ကကန့်ကွက်စရာမရှိဘူးလို့ဆိုပါတယ်။ဒါကြောင့
်ဒီနေ့ညလို့လက်မဖြစ်တော့ကျွန်တော်မြောက်ပိုင်းမဟာမိတ်လက်နက်ကင်တပ်ဖွဲ့ဆွေးနွေးမဲ့ဆွေးနွေးကြတဲ့ဆွေးနွေးပွဲနဲ့ကန့်ကွက်စရာမရှိဘူးလို့ပြောတာပါ။
ဒီနယ်လေးတန်မှုဘုံဘူးကြီးတိုက်ကြော်ပြောပြသွားတာပါဒီအကြောင်းနဲ့အတူပို့အတိုင်းသားတွေကတော့ကိုပိုင်အုတ်ချုပ်ခွင့်ရပြည်နယ်တောင်းဆိုနေပါတယ်ထိုင်းနိုင်ငံမှာတော့မြန်မာအပါအဝင်နိုင်ငံသားအလို့သမားတွေကိုအလုတ်လုတ်ခွင့်ပါမဲ့တက်တန်းတိုးသွားပေးမှာဖြစ်ပါတယ်ဒီအကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်တင်ကြီးထိုက်တို့ကကြီးညာပါမယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာအောက်တိုဘာ9ရက်နေ့ဥက္ကဋ္ဌဖောရွန်ရန်နဲ့ဒီကနေ့တွေ့ဆုံမှုရှိတယ်လို့သမ္မတအမိန့်ကြေညာချက်အများပြားကိုလည်းလက်မှတ်ရေးထိုးထုတ်ပြန်မှုရှိပါတယ်။ဒီကနေ့ဟာဖြင့်သူ့အစိုးရအဖွဲ့အစည်းအနေနဲ့သတင်းတပတ်အပြည့်လုပ်ငန်းစတင်တဲ့နေ့ပါ။သမ္မတရဲ့အမိန့်ကြေညာချက်တွေကဘယ်ကိစ္စတွေအတွက်ဆိုတာကိုတော့သမ္မတအင်ပြူတော်ကမပြောပါဘူး။သမ္မတဟောင်းဘရက်ကူဘာမှထုတ်သွားတဲ့အမိန့်ကြေညာချက်တွေကိုပြန်ရုပ်သိမ်းမယ်လို့မဲဆွယ်စည်းဝေးတွင်ထရမ့်ကအကြေပြုပြောဆိုထားပါတယ်။ရွေးကောက်ခံရပြီးတဲ့နောက်မှာတော့ဆက်နနိုင်ငံပါပစိဖိတ်ရောင်းဝယ်နိုင်ငံများအကြားကုန်သွယ်ရေးဆိုင်ရာသဘောတူညီချက်TPP ကနေအမေရိကန်နှုတ်ထွက်မယ်ဆိုတာကိုအကြောင်းကြားတာမက္ကဆီကိုကနေဒါနိုင်ငံတွေနဲ့လက်မှတ်ရေးထိုးထားတဲ့မြောက်အမေရိကလွတ်လပ်စွာကုန်သွယ်ရေးဆိုင်ရာသဘောတူညီချက် NAFTA ကိုပြန်ပြီးဆက်ဆက်ညှိနှိုင်းတာတွေအပါအဝင်သူ့အစိုးရအဖွဲ့အစောပိုင်းရက်တွေအတွင်းလုံမဲ့ကိစ္စတွေကိုသူကချပြထားပါတယ်။အရေးကိစ္စတွေတိတ်မကြခင်ဖြစ်လာတာကိုမြင်ရပါမယ်လို့အင်ဖြူရောပြောခွင့်ရ Sean Spicer ကပြီးခဲ့တဲ့သတင်းပတ်မှာပြောထားပါတယ်။ Trump ရဲ့အစည်းအဝေးထဲမှာလူမှုကြီးကြပ်ရေးနဲ့အမျိုးသားလူမျိုးရေးဆိုင်ရာကိစ္စရပ်တွေနဲ့ဆိုင်တဲ့အမိန့်ညွှန်ကြားချက်တွေလည်းပါဝင်ပါတယ်။သမ္မတဟောင်းအိုဘားမားရဲ့အထိမ်းအမှတ်ဥပဒေဖြစ်တဲ့ဂျမားရေးဆွေးဆောင်မှုဆိုင်ရာဥပဒေကိုချက်ချင်းဖျက်ပစ်ဖို့ကြိုးစားတဲ့အနေနဲ့အမိန့်ကြေညာချက်တစ်ခုကိုမစ္စတာထရမ့်လက်မှတ်ရေးထိုးထုတ်ပြန်ပြီးဖြစ်ပါတယ်
။အမေရိကန်နိုင်ငံအတွက်ပထမဦးစားပေးစဉ်းစားတဲ့စီးပွားရေးဆိုင်ရာမူဝါဒတွေကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအလေးထားမယ်လို့ပြောဆိုထားတာနဲ့အတူဂျပန်နဲ့တောင်ကိုရီးယားနိုင်ငံတို့ကလည်းကုန်သွယ်ရေးကာကွယ်ရေးအသုံးစရာမျှဝေချခံရေးတို့နဲ့ပတ်သက်ပြီးအခြေအနေညှိနှိုင်းဖို့ပြင်ဆင်နေကြပါတယ်။ပြီးခဲ့တဲ့တောက်ချန်နေ့ကျန်းသစ္စာချင်းစုပ်ပွဲမှာသမ္မတထရန့်ကလွတ်လပ်တဲ့ကုန်သွယ်ရေးကအမေရိကန်စီးပွားရေးကိုကျဆင်းစေပြီးနိုင်ငံသားကုန်ထုတ်လုပ်ငန်းတွေကိုကြီးပွားစေတယ်လို့ပြောဆိုပြီးလွတ်လပ်စွာကုန်သွယ်ရေးကျင့်သုံးမှုကိုအဆုံးသတ်ပြည်ရင်းလုပ်ငန်းတွေကိုအကာအကွယ်ပေးတဲ့မူဝါဒတွေချမှတ်ကျင့်သုံးမယ်လို့ပြောဆိုခဲ့ပါတယ်။အမေရိကန်၊ကနေဒါနဲ့မက္ကဆီကိုနိုင်ငံတို့1994ခုနှစ်ကလက်မှတ်ထိုးခဲ့ကြတဲ့မြောက်အမေရိကတလွှားလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်ကိုပြန်လည်ဆွေးနွေးမယ်လို့လည်းအမေရိကန်သမ္မတအင်ပြူရောကကြေညာချက်ထုတ်ပါတယ်။အတီးပြုတ်လက်မှတ်မထိုးရသေးတဲ့ပစိဖိတ်သမုဒ္ဒရာရပ်ဝန်းနိုင်ငံများလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်ကနေလည်းအမေရိကန်သမ္မတနှုတ်ထွက်လိမ့်မယ်လို့လည်းခန့်မှန်းထားကြပါတယ်။ TPP လွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်မှာအမေရိကန်၊ဂျပန်နဲ့တခြားပစိဖိတ်ကမ်းရိုးတန်းနိုင်ငံဆယ်နိုင်ငံတို့ပါဝင်ပြီးကမ္ဘာစီးပွားရေးရဲ့40ရာခိုင်နှုန်းရှိနေပါတယ်။အမေရိကန်သမ္မတထရန့်ရဲ့ကုန်သွယ်ရေးနဲ့ပတ်သက်ပြီးတင်းတင်းမာမာပြောဆိုထားမှုအပေါ်အာရှခေါင်းဆောင်တွေကဒီကနေ့တင်းတင်းလာနေမှာသတိထားပြီးတုံ့ပြန်ပါတယ်။အမေရိကန်နဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုနည်းနည်းရှိုင်းရှိုင်းဆက်ပြီးရှိလိုတယ်လို့ဂျပန်အစိုးရအတွင်းဝင်ယိုဟီရှီဒေရှူဂါကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ်။ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေအနေနဲ့ဒေတာရင်းလုံခြုံရေးဆိုင်ရာအသုံးစရိတ်တွေမျှဝေကုန်ကြခံမှုမရှိဘူးဆိုပြီးသမ္မတထရန့်ကသူ့ရဲ့သမ္မတမဲဆွယ်စည်းရုံးရေးအတွင်းမှာပြောဆိုဝေဖန်ခဲ့ဘူးတာပါ။ဒီကနေ့ထုတ်ကိုရီးယားတိုင်းစ်သတင်းစာရဲ့အက်ဒီတာအပေါ်မှာတော့တောင်ကိုရီးယားအစိုးရအနေနဲ့ကာကွယ်ရေးစရိတ်ပုံပြီးကြက်ခံသုံးဆက်ဖို့အမေရိကန်ဘက်ကတောင်းဆိုလာနိုင်ခြေရှိတဲ့ကိစ္စတွေအတွေ့နှစ်ဖက်ပူးပေါင်းညှိနှိုင်းနိုင်ရေးပြင်ဆင်ထားဖို့တိုက်တွန်းရေးသားထားပါတယ်ရှင်
။အမေရိကန်ပြည်ထောင်စုမှာဒေါ်နယ်ထရမ့်သမ္မတဖြစ်လာပြီးတဲ့နောက်မူဝါဒအပြောင်းလဲဖြစ်လာနိုင်ခြေတွေထဲမှာအာရှပစိဖိတ်ဒေသပေါ်အမေရိကန်ရဲ့အာရုံစိုက်မှုရော့ကျသွားနိုင်တဲ့အလားအလာရှိနေတာကြောင့်တကယ်တမ်းအပြောင်းလဲဖြစ်လာရင်လက်ဟာသွားမဲ့ကွက်လက်ကိုဝင်ဖြစ်ဖို့အရှေ့တောင်အာရှနိုင်ငံများဖွဲ့အာဆီယံနိုင်ငံတွေကိုမလေးရှားကာကွယ်ရေးဝန်ကြီးကတိုက်တွန်းပြောဆိုလိုက်ပါတယ်
။ President Donald Trump has a number of times highlighted the possibility of reducing certain US commitments.
ပြည်ပမှာအမေရိကန်ရဲ့ပါဝင်ပတ်သက်မှုတွေကိုလျှော့ချမယ်လားလားပေါ့သမ္မတဒေါ်နယ်ထရမ့်ကအကြိမ်ပေါင်းများစွာပြောထားပါတယ်အမေရိကန်ရဲ့လုံခြုံရေးနဲ့စီးပွားရေးတွေအာရှပစိဖိတ်ဒေသဟာဘယ်လောက်အခက်အခဲကြားရဲဆိုတာကိုကြည့်ရင်ဒီကိစ္စကိုသူပြန်စဉ်းစားမယ်လို့ကျွန်တော်တို့မျှော်လင့်ထားပါတယ်တပြိုင်တည်းမှာပဲကမ္ဘာအရာကြီးနိုင်ငံတွေရဲ့သက်ဆိုင်ရာမူဝါဒအပြောင်းအလဲတွေကနေပေါ်လာနိုင်တဲ့ကွက်လပ်ကိုဖြစ်ဆွဲရေးအာဆီယံအနေနဲ့ဝင်လို့ဖို့အချိန်ရောက်လာဖို့ရှိပါတယ်လို့မလေးရှားကာဝေးဝန်ကြီးဟီရှမ်မူဒင်းဟူစိန်ကပြောပါတယ်စင်ကာပူနိုင်ငံမှာကျင်းပနေတဲ့ Shangri-La Dialogue Sherpa အစည်းအဝေးလို့ခေါ်တဲ့မဟာဗျူဟာလေးလာရေးနိုင်ငံတကာ Institute IISS Fullerton Forum 5ကြိမ်မြောက်အစည်းအဝေးတွင်မလေးရှားကာဝေးဝန်ကြီးကအဲ့လိုပြောတာပါ Mr. Trump က America First လို့ပြောထားတာနဲ့ဒေသတွင်းက American တပ်ဖွဲ့တွေအတွက်ကုန်ကြစရိတ်ကိုပိုပြီးကြခံရင်ကြခံမဟုတ်ရင်တော့တပ်ဖွဲ့တွေကိုယူသိမ်းနိုင်ခြင်းရှိတဲ့သဘောမျိုးပြောထားတာတွေကြောင့်အာရှနိုင်ငံတချို့ကတာဝန်ရှိသူတွေစိုးရိမ်နေကြတာဖြစ်ပါတယ်
အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကမနေ့တနင်္ဂနွေနေ့ကသူ့အစိုးရရဲ့ဂျေရုဆလင်ကအဖက်ဆင်စီဝေးကိုဖွင့်လှစ်ခဲ့ပြီးအစ္စရေးရဲ့အရေးကြီးဆုံးမဟာမိတ်အမေရိကန်ပြည်ထောင်စုနောက်အမေရိကန်ရဲ့ခေါင်းဆောင်တဲ့ဒေါ်နယ်ထရန့်နဲ့ထိတွေ့ဆက်ဆံပါတယ်။ခေါင်းဆောင်တို့တို့မနေ့တနင်္ဂနွေနေ့ကတယ်လီဖုန်းနဲ့ဆက်သွယ်စကားပြောဆိုခဲ့ကြပြီးပြောရဆိုရရအလွန်အဆင်ပြေချုံးမွေတဲ့အကြောင်းသမ္မတထရန့်ကပြောပါတယ်။အစ္စရေးဝန်ကြီးချုပ်နေတန်ယာဟုကတော့နောက်လာအတင်ဝါရှင်တန်ကိုလာရောက်ဆွေးနွေးဖို့အမေရိကန်သမ္မတကဖိတ်ကြားထားတဲ့အကြောင်းနောက်ပိုင်းမှာပြောဆိုပါတယ်။ဖေဖော်ဝါရီလအစောပိုင်းမှာလာရောက်ဖို့အစ္စရေးဝန်ကြီးချုပ်ကိုဖိတ်ကြားထားတဲ့အကြောင်းကိုလည်းအမေရိကန်သမ္မတအင်ဘီရောကကြေညာချက်ထဲမှာအတည်ပြုထားပြီးအစ္စရေးနဲ့အမေရိကန်ကြားစီးရီထောက်လန်းရေးနဲ့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုအရေးပါတဲ့အကြောင်းကိုလည်းအမေရိကန်သမ္မတကအလေးထားပြောကြားတဲ့အကြောင်းလည်းဖော်ပြပါတယ်တယ်လီဖုန်းမြို့ကအမေရိကန်တယုံကိုဂျေရုဆလင်ကိုပြောင်းရွှေ့နိုင်ခြင်းနဲ့ပတ်သက်လို့တော့သမ္မတထရန့်ကရည်ညွှန်းပြောဆိုခဲ့တာမရှိပါဘူး။သမ္မတထရန့်ရဲ့သမ္မတသက်တမ်းစတင်တာဝန်ထမ်းဆောင်တဲ့အပေါ်ဂုဏ်ယူဝမ်းမြောက်ရပါကြောင်းအစ္စရေးဝန်ကြီးချုပ်ကမနေ့တနင်္ဂနွေအစောပိုင်းကပြောဆိုလိုက်သလိုအစ္စရေးနိုင်ငံကိုမိတ်ဆွေနိုင်ငံအဖြစ်လေးလေးနက်နက်ထားရှိတဲ့သူ့ရဲ့သဘောထားနဲ့အစွန်းရောက်အစ္စလာမ်ရဲ့အကြမ်းဖက်မှုတွေကိုအာသွန်ခိုးဆိုင်တိုက်ဖျက်မယ်ဆိုပြီးတော့ညင်ညာပြောဆိုထားချက်ကိုလည်းအလွန်တန်ဖိုးထားပါကြောင်းပြောဆိုခဲ့ပါတယ်ရှင်။
UAVE ကတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် UAVE ကနေတနင်္လာညနေဘက်သတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်စီးရီးယားဆူရနဲ့တိုက်ခိုက်အဖွဲ့တွေကကိုယ်စားလှယ်တွေဒီကနေ့ကာဇက်စတန်နိုင်ငံရဲ့မြို့တော်မှာညင်ကြံရေးဆွေးနွေးကြပါတယ်။ဒီဆွေးနွေးပွဲတွေကိုရုရှားနဲ့တူရကီတို့ကကမကထပြုစီစဉ်ပေးတာဖြစ်ပြီးဒိုင်းရိုက်ဆစ်ဆက်ညှိနှိုင်းတာမျိုးမပါဘူးလို့သဘုံအဖွဲ့သတင်းရင်းမြစ်တွေကပြောပါတယ်။အက်စတာနာမြို့တော်မှာလုပ်တဲ့ဆွေးနွေးပွဲတွေမှာတနိုင်ငံလုံးအပြစ်ခတ်ရဲဆေးရေးအခိုင်အမာဖြစ်ဖို့ကိစ္စကိုအဓိကအာရုံစိုက်ဆွေးနွေးကြမယ်လို့ခန့်မှန်းထားပါတယ်။အဲ့ဒီအပြစ်ခတ်ရဲဆေးရေးကိုရုရှား၊အီရန်နဲ့တူရကီတို့ကပြီးခဲ့တဲ့ဒီဇင်ဘာလမှာဂျာဝင်ဆစ်ဆက်ပေးထားတာဖြစ်ပြီးအများအပြားတော့တည်မြဲခဲ့ပါတယ်။အမေရိကန်ရဲ့ကုလသမဂ္ဂတို့ကဂျာဝင်ဆစ်ဆက်ပေးခဲ့တဲ့အရင်ကအပြစ်ခတ်ရဆက်ရေးသဘောတူညီချက်တွေကတော့တိုက်ပွဲဖြစ်နေတဲ့အဖွဲ့တွေတစ်ဖက်နဲ့တစ်ဖက်ပြစ်ခတ်ပြီးပြစ်တင်ပြောဆိုကြတာနဲ့ပဲသိမကြခင်ပြတ်သွားခဲ့တာပါလွန်ခဲ့တဲ့တစ်နှစ်ကလုပ်ခဲ့တဲ့ဆွေးနွေးပွဲတစ်ခုအပါအဝင်အရင်ကငြိမ်းချမ်းရေးဆွေးနွေးပွဲတွေကတော့2012ခုနှစ်မတ်လကတည်းကစဖြစ်ခဲ့တဲ့ပြည်ပခအဆုံးသတ်စီဖို့တိုးတက်မှုမရတော့ရှိခဲ့ပါတယ်ဒီဆွေးနွေးပွဲတွေကနေနောက်ဆုံးမှာဆီးရီးယားအကြက်တဲ့အဆုံးသတ်စီမဲ့မျှော်လင့်ချက်အလင်းအောင်လေးပေါ်လာဖို့ကကျွန်တော်တို့ရဲ့အယူအဆဆန္ဒပါလို့ကာဇက်စတန်နိုင်ငံသားရေးဝန်ကြီးခိုင်ရက်အဗဒရက်ကမနော့ဖ်ကဆွေးနွေးပွဲအဖွဲ့မှာပြောသွားပါတယ်
။ရွေးကောက်ပွဲရှုံးနေခဲ့တဲ့ဂမ်ဘီယာခေါင်းဆောင်ရာရတ်ဂျမဲပြည်ပကိုပြန်တန်းထွက်ခွာသွားပြီးနိုင်ပိုင်းအကြာမနေ့တနင်္ဂနွေနေ့မှာတော့ဒေသရင်းတပ်ဖွဲ့တွေကတပ်ဖွဲ့ဝင်တွေမြို့တော်ဘန်ဂျူးကိုဆက်ရောက်လာခဲ့ပြီးလူအုပ်ကြီးကတောင်းတောင်းဖြတ်ဖြတ်ကြိုဆိုခဲ့ကြပါတယ်။ကမ်ဘီယာနိုင်ငံရဲ့ရွေးကောက်ခံသမ္မတတဲ့အက်မာဘာရိုနိုင်ငံကိုပြန်လာနိုင်ဖို့အတွက်ဒေသရင်းတပ်ဖွဲ့တွေဝင်ရောက်လာတာလို့ခန့်မှန်းရပါတယ်။ရွေးကောက်ပွဲရှုံးနေခဲ့တဲ့ခေါင်းဆောင်ဂျမဲကယာရုကဆင်ပေးဖို့ညှင်းပယ်ခဲ့ပြီးတဲ့နောက်ရွေးကောက်ခံသမ္မတတဲ့အက်မာဘာရိုကအင်းကြီးချင်းစင်နီဂေါနိုင်ငံမှာတင်းရှောင်ခိုးလုံနေတာဖြစ်ပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့ကတော့စင်နီဂေါမြို့တော်ဒက်ကာမှာအက်မာဘာရိုကသမ္မတကျန်းသက်စာချိန်ဆခဲ့ပါတယ်။ရွေးကောက်ခံသမ္မတတဲ့ဘယ်ချိန်ပြန်လာမလဲဆိုတာအထူးအခြားကြေညာမထားပေမဲ့အ мян ဆုံးပြန်လာမယ်လို့လည်းပြောခွင့်ရတဲ့ဦးကသတင်းတောက်တွေကိုပြောဆိုထားပါတယ်ရှင်
။ပြည်သင်းနိုင်ငံမှာအီဘီလာနဲ့မီလာတွေမှာကျင်းပမဲ့သမ္မတရွေးကောက်ပွဲမှာဆိုရှယ်လစ်ပါတီကိုကိုစားပြုရှင်ပြိုင်မဲ့သမ္မတကိုယ်စားလှယ်လောင်းနေရာအတွက်အလဲဘိုဟိုယေးမန်နူအယ်ဗောလ်စ်နဲ့ပိုပြီးလီဘရယ်ကြတဲ့ဘနွိုင်းဟာမွန်တို့လာမယ့်တနင်္ဂနွေနေ့မှာနောက်တစ်ကြော့ရှင်ပြိုင်ရွေးခန့်ကြမှာဖြစ်ပါတယ်။သူတို့တဲကအနံ့ရသူဟာကွန်ဆာဗေးတစ်နဲ့အမျိုးသားရေးဝါဒီကိုယ်စားလှယ်လောင်းတွေနဲ့ရှင်ပြိုင်ကြရမှာပါ။မဲယုံတို့ကလည်းအပိသန့်ဒီပါထွက်လာတဲ့ရလဒ်တွေရပ ပညာရေးဝန်ကြီးရောင်းဟာမောင်းက36ရာခိုင်နှုန်းကျော်အနိုင်ရပြီးဝန်ကြီးချုပ်ဟောင်းဗောလ်က31ရာခိုင်နှုန်းကျထားပါတယ်။ဆိုရှယ်လစ်ပါတီကနေနောက်ဆုံးရွေးလိုက်တဲ့သမ္မတကိုယ်စားလှယ်လောင်းဟာအရန်ကိုလူကြိုက်နေနေတဲ့လက်ရှိသမ္မတဖရွန်ဆွာအော်လန်နီယာကိုဆက်ခံဖို့အတွက်ဧပြီလ23ရက်နေ့မေလ9ရက်နေ့တွေမှာနှစ်ကြော့ကျင်းပမယ်သမ္မတရွေးကောက်ပွဲတွေမှာရှင်ပြန်ရမှာပါ။
မက္ကဆီကိုနိုင်ငံမြောက်ပိုင်းနယ်စပ်နူဘိုလီယွန်ပြည်နယ်မှာလွန်ခဲ့တဲ့တစ်နှစ်ကျော်ကတွေ့ရှိခဲ့ရတဲ့အစုလိုက်အပြုံလိုက်မြုပ်နှံခံထားရတဲ့လူ56ဦးရဲ့အရိုးစုတွေဟာဘယ်သူတွေဖြစ်တယ်ဆိုတာကိုဖော်ထုတ်နိုင်ပြီလို့အစိုးရရှိနေတွေကမနစ်တနင်္ဂနွေနေ့မှာကြေညာချက်ထုတ်ပြောဆိုထားပါတယ်။ကျွင်းကျန်အရိုးစုတွေတက်က24စုံဟာလွန်ခဲ့တဲ့2010ပြည်နှစ်ကတည်းကပျောက်ဆုံးတိုင်တန်းထားသူတွေဖြစ်တယ်ဆိုတာကို DNA မျိုးဗီဇစစ်ဆေးမှုအရာအတည်ပြုနိုင်ခဲ့တယ်လို့လည်းကြေညာချက်ကဖော်ပြထားပါတယ်ရှင်။ Direct from Washington The Voice
of America နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်တင်ကြီးထိုက်တို့ကပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီရေဒီယိုအစီအစဉ်ကိုရေဒီယိုအသံမကဘဲ VOA Internet ဆက်မြင်တာဖြစ်တဲ့ burmese.voanews.com ကနေတိုက်ရိုက်နားဆင်နေပါတယ်အခုတော့သတင်းပေးပို့ချက်နဲ့ဆက်သွယ်မေးမြန်းချက်တွေကိုတင်ဆက်သွားမှာပါမြန်မာအစိုးရညီငယ်ကြီးကော်မရှင်အနေနဲ့မြောက်ပိုင်းမဟာမိတ်အဖွဲ့၄ဘွဲ့နဲ့ညှိနှိုင်းနေတဲ့ကိစ္စကိုတပ်မတော်ဘက်ကကန့်ကွက်စရာမရှိဘူးလို့မြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကတရုတ်နိုင်ငံအထူးကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံစဉ်မှာပြောကြားလိုက်ပါတယ်ဒီအဖွဲ့တွေအနေနဲ့ရှေ့ဆက်နိုင်ငံရေးဆွေးနွေးပွဲမှာပါဝင်ဖို့ဆိုရင် NCA အပြည့်အစုံချုပ်ကိုလက်မှတ်ထိုးဖို့တပ်မတော်ဘက်ကဖိအားပေးနေတာပါတစ်ချိန်တည်းမှာပဲကချင်ပြည်နယ်နဲ့ရှမ်းပြည်မြောက်ပိုင်းဒေသတွေမှာနှစ်ဖက်အပြန်အလှန်တိုက်ခိုက်မှုတွေဒီကနေ့ထိရှိနေဆဲဖြစ်ပါတယ်စုံစမ်းမေးမြန်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကိုအင်ကတင်ပြပါမယ်
ဟုတ်ကဲ့ပါတပ်မတော်ကာကွယ်ရေးဦးစီးချုပ်ပိုချုပ်မှုကြီးမင်းအောင်လှိုင်နဲ့တရုတ်နိုင်ငံထူးကိုယ်စားလှယ်မစ္စတာဆွန်ကောရှန်တို့ဟာပြီးခဲ့တဲ့ဇန်နဝါရီလ10ရက်နေ့ကနေပြည်တော်သွင်းတွေ့ဆုံခဲ့ရမှာမြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေနဲ့အစိုးရငင်းချမ်းရေးကော်မရှင်ဖွဲ့တို့တွေ့ဆုံဆွေးနွေးရေးအတွက်တပ်ချုပ်အနေနဲ့သဘောတူကြောင်းပြောခဲ့တယ်လို့ DNLA တန်းပလောင်တပ်ဖွဲ့အထွေထွေတွင်းရင်းမှုဗိုလ်မှူးကြီးတာဖုံးကျော်ကပြောပါရတယ်။ဇန်နဝါရ
ီလ10ရက်နေ့ကနေပြည်တော်သွင်းတွေ့ဆုံခဲ့ရမှာမြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေနဲ့အစိုးရငင်းချမ်းရေးကော်မရှင်ဖွဲ့တို့တွေ့ဆုံဆွေးနွေးရေးအတွက်တပ်ချုပ်အနေနဲ့သဘောတူကြောင်းပြောခဲ့တယ်လို့တော်တော်ဒီနေ့လို့လာမရှိတော့ကကျွန်တော်မြန်မာနိုင်ငံမှာမိဖုန်းနဲ့တွေ့ဆုံစီးနိုင်စီးနေကြတယ်ဆိုတဲ့ဒီနေ့တော့ဆရာမရှိဘူးအဲ့လိုပဲပြောတာပါဘလို့အကန့်အသတ်ရှိတယ်ဆိုတော့ကျွန်တော်မသိသေးပါဘူးဘလို့လည်းဒီမြန်မာသမ္မတရဲ့တချို့ကြီးနေတယ်အဲ့လိုတွေ့ဆုံနိုင်ဖို့ကတည်းကမရှိဘူးတော့ဒါဘာဖြစ်ပြောဆန္ဒလက္ခဏာဖြစ်တယ်လို့တော့ကျွန်တော်မြင်ပါတယ
်သမ္မတကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံဆွေးနွေးမှုအခြေအနေအကြောင်းကိုတရုတ်အာဏာပိုင်တွေကနေမြောက်ပိုင်းမဟာမိတ်အဖွဲ့ခေါင်းဆောင်တွေကိုပြောဆိုခဲ့တယ်လို့ဗိုလ်မှူးကြီးတာဖုံးကျော်ကပြောပါတယ်ဇန်နဝါရီလ19ရက်နေ့ကတရုတ်နိုင်ငံသူကိုယ်စားလှယ်မစ္စတာဆွန်ကောရှန်နဲ့မြောက်ပိုင်းမဟာမိတ်လေးဖွဲ့တို့တရုတ်နိုင်ငံကူမင်းမြို့မှာတွေ့ဆုံခဲ့ပြီးငင်းချိုင်းရေးဆွေးနွေးပွဲတွေပြန်ဆဖို့အတွက်အစိုးရငင်းချိုင်းရေးကော်မရှင်နဲ့တွေ့ဆုံမှုတရုတ်ဘက်ကတိုက်တွန်းခဲ့တယ်လို့ဗိုလ်မှူးကြီးတာဖုံးကျော်ကပြောပါတယ်။လက်ရှိဆိုးရွားကနေဥဆောင်လှုပ်ဆောင်နေတဲ့27ရာစုပင်လုံညီလာခံကပြည်ထောင်စုညီလာခံမှ NCA ပြည်ရစာချုပ်လက်မှတ်မရေးထိုးနိုင်သေးတဲ့လက်နက်ကိုင်ဖွဲ့တွေကိုနိုင်ငံရေးဆွေးနွေးပွဲမှာပါဝင်ခွင့်ကိုတတ်မတော်ကနေလက်မခံသေးတဲ့အနေအထားမှာရှိနေပါတယ်။ဒီကရနှစ်ကုန်ပိုင်းလောက်ကငင်းချမ်းရေးကော်မရှင်အနေနဲ့ရခိုင်တပ်မတော် AA TNL တန်းပလောင်တပ်ဖွဲ့ MNDAA ကုကတပ်ဖွဲ့တို့ကိုတရုတ်ဆွေရဂျာဝင်မှုနဲ့အလို့သဘောတွေ့ဆုံမှုကြိုးစားခဲ့ပေမဲ့ KIO ကချင်လွတ်လပ်ရေးတပ်မတော်ပါဝင်ခွင့်မရခဲ့သလိုဝိုက်ပြည်သွေးစည်းညီညွတ်ရေးတပ်မတော် USBSA ကိုလည်းတက်တဲ့ဖြစ်သရှိဖို့တောင်းဆိုမှုတွေသဘောတူညီမှုမရရှိခဲ့တာကြောင့်တွေ့ဆုံမှုအဆမမြောက်ခဲ့ပါဘူး။အဆိုရငင်းချမ်းရေးကော်မရှင်ဖွဲ့နဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တို့ကြားငင်းချမ်းရေးဆွေးနွေးပွဲတွေပြန်ဆဖို့အတွက်ပြင်ဆင်နေချိန်မှာပဲရှမ်းပြည်နယ်နဲ့ကချင်ပြည်နယ်အတွင်းမှာမြန်မာတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားမှာတိုက်ပွဲတွေဆက်လက်သင်းမာနေဆဲဖြစ်ပါတယ်။ဒီကနေ့မှာရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့မှာ DNLA တန်းပလောင်တပ်ဖွဲ့နဲ့မြန်မာတပ်မတော်တို့တိုက်ပွဲဖြစ်ပွားနေတယ်လို့ DNLA ပြန်ကြားရေးရာရှိဗိုလ်မှူးတာအိုက်ကျော်ကပြောပါတယ်
။ကုတ်ခိုင်မြို့နယ်ပန်ကူရနဲ့ပန်လုံရကြားမှာဖြစ်တဲ့မနေ့6နာရီကျော်ကျော်ခဲ့က10နာရီခွဲအထိတပ်ပွဲနာပြီးလား9မိနစ်7မိနစ်အတွင်းမှာရဟယင်းနဲ့ဇီးနဲ့လာပြီးအားရှိတယ်
ဒီကနေ့ဖြစ်ပေါ်တဲ့တိုက်ပွဲမှာမြန်မာတပ်မတော်ကနေလေးချောင်းကူနဲ့ပြစ်ခတ်ခဲ့တယ်လို့ဗိုလ်မှူးတိုင်းကျော်ကပြောပါတယ်။မနေ့ကလည်းမူဆယ်မြို့နယ်အတွင်းမှာ TNL တန်းပလောင်တပ်ဖွဲ့နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့မူဆယ်မြို့နယ်မော်တောင်ကျေးရွာရှိပက်လေးမှန်ကွာမှာမြန်မာတပ်မတော်နဲ့ KIU ကချင်လွတ်လပ်ရေးတပ်မတော်တို့တိုက်ပွဲဖြစ်ပွားခဲ့ပါသေးတယ်။မနေ့က KIU နဲ့ဖြစ်တဲ့တိုက်ပွဲမှာနှစ်ဖက်ထိခိုက်ကြဆုံးမှုတွေရှိခဲ့တယ်လို့တပ်မတော်ဘက်ကနေသတင်းထုတ်ပြန်ထားပါတယ်။လက်ရှိကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ထဲမှာစစ်ရေးသိမ်းမှနေတဲ့အခြေအနေကလည်းညင်သက်သွားဖို့27ရာစုပင်လုံညီလာခံပေါ်မှာတည်မှီနေတယ်လို့ ရှမ်းပြည်နယ်လွှတ်တော်ကိုယ်စားလှယ်ဆိုင်းထွန်းညာကအခုလိုသုံးသပ်ထားပါတယ
်။ငင်းချမ်းရေးလမ်းစဉ်ကတော့တတ်မတော်ရဲ့အပေါ်မှာအများကြီးမူတယ်ဆိုကြ။ခုလိုလို့ဆိုဖြစ်ဖို့ကကျွန်တော်တို့ရှမ်းပြည်ထဲမှာကလမ်းစာတွေကမီးတောက်တွေကတနေ့နဲ့တနေ့မီးတောက်ကင်ပြီးတော့ရှောက်ပြီးတော့မှမီးမွေးတဲ့အနေအထားတွေတော့တွေ့နေရတယ်ဆိုကြ။ငင်းချမ်းရေးကတော့ဒီကိလမှာကျင်းပါတယ်ဒုတိယ27ပင်လုံးမှာဒီပယ်လိုမျိုးတက်ခက်ပြောင်းနိုင်မလဲပေါ့လေအဆိုရ။အဲ့ဒါပဲကျွန်တော်တို့မျှော်လင့်ချက်ရှိတော့တယ်ဆိုကြ။
ပြီးခဲ့တဲ့ဇန်နဝါရီလ19ရက်နေ့မှာလဲတနင်္ဂနွေလို့အပြည့်ရစာချုပ် NCA လက်မှတ်ရေးသူထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSC ရဲ့လွယ်လင်ခရိုင်မိုင်းပုံမျိုးအရှိတ်ဘက်ဘင်းဆန်ကျွေးရအုပ်စုနောင်လေးရွာနီးကတပ်စခန်းကိုမြန်မာတပ်မတော်ကနေတိုက်ခတ်ခဲ့လို့နှစ်ဖက်ရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒါအပြင်ရှမ်းပြည်နယ်တောင်ပိုင်းလွယ်လင်ခရိုင်မိုင်းရှူမြို့နယ်ထဲမှာလဲဇန်နဝါရီလ23ရက်နေ့မှာမြန်မာတပ်မတော်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA တို့ကြားတိုက်ပွဲနေချိန်ဖြစ်ပွားခဲ့ပါတယ်။ငင်းချမ်းရေးလုပ်ငန်းစဉ်တွေကျူးပွားနေတဲ့ကာလအတွင်းတပ်မတော်ကနေထိုးစစ်ဆင်နေမှုတွေဟာငင်းချမ်းရေးအတွက်အဟန့်သားဖြစ်စေနိုင်တယ်လို့ DNLA တပ်မတော်တပ်ဖွဲ့အထွေထွေသွင်းမှုဘူမူကြီးသာဖုံးကျော်ကပြောပါတယ်ခင်ဗျာ
VOA သတင်းတော်နိုင်ကွန်းအင်သတင်းပေးပို့ခဲ့တာပါအခုတော့ပို့အိုတိုင်းရင်းသားတွေရဲ့အရေးကိုလည်းကြည့်အောင်ပါမြန်မာနိုင်ငံပြည်နယ်အချို့မှာပြန့်နှံ့ရပ်တည်နေကြတဲ့ပို့အိုလူမျိုးတွေအတွက်ပို့အိုကိုပိုင်ခွင့်ရပြည်နယ်တစ်ခုပေါ်လာစေဖို့ပို့လူတွေကလိုလားနေပါတယ်ပြည်ထောင်စုကနေခွဲထွက်တာမျိုးမဟုတ်ပဲပို့လူတွေရဲ့ကိုယ်ပိုင်ယဉ်ကျေးမှုကိုယ်ပိုင်စာပေစတာတွေအတွက်ကိုယ်ပိုင်အုပ်ချုပ်ခွင့်ရဖို့လိုလားနေတာဖြစ်ပြီးနိုင်ငံရေးဆွေးနွေးပွဲတွေကတဆင့်ဒီလိုလားချက်တွေကိုအကောင့်ထဲပို့သွားမယ်လို့ပို့ခေါင်းဆောင်တွေကပြောပါတယ်အသေးစိတ်ကိုတော့မတ်စုမွန်ကတင်ပြပါမယ
်ဟုတ်ပါတယ်အပြည့်ရထားတဲ့ဗအို့အမျိုးသားလူမျိုးရေးအဖွဲ့ချုပ် PNLO ရဲ့ဥဆောင်မှုနဲ့ပြည်နယ်နဲ့တိုင်းဒေသကြီးမှာဗအို့တမျိုးသားလုံးဆိုင်ရာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကိုရှမ်းပြည်နယ်ကနေစလို့ကရင်ပြည်နယ်မွန်ပြည်နယ်တွေအထိပါဇက်တိုက်ကျင်းပလာနေတာဖြစ်ပါတယ်။ဗအို့လက်နက်ကိုင်အဖွဲ့ဗအို့နိုင်ငံရေးပါတီတွေနဲ့ပြည်နယ်အသီးသီးမှရှိတဲ့ဗအို့လူထုတွေ့ဆုံကြတဲ့အခါမှာတော့ဗအို့တိုင်းရင်းသားတွေအတွက်ကိုပိုင်ပြည်နယ်ပေါ်ထွန်းရေးအဓိကတောင်းဆိုခဲ့ကြတယ်လို့ဗအို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကဗအို့မျိုးသားလူမျိုးရေးအဖွဲ့ချုပ်ဥက္ကဋ္ဌဥခုံမြင့်ထွန်းက VOA မြန်မာပိုင်းကိုပြောပါတယ်
မိမိတို့ရဲ့ကိုပိုင်ထင်ရှားချက်တိုင်းနေခြင်းနဲ့ဆန္ဒပေါ့ဒီအတို့နည်းသူကကျွန်တော်တို့ပို့လူမျိုးကပြည်တော်စုတော်ဝန်လုံးမှာအနှံ့ပြနေထိုင်ပြီးတော့ပြည်တော်စုလူဦးရေရဲ့နံပါတ်6အဆင့်မှာရှိတဲ့လူမျိုးတစ်မျိုးဖြစ်တယ်ပြီးရင်ကျွန်တော်တို့ရဲ့သမိုင်းအဆင့်လာပေါ့လေရာဇဝင်အဆင့်လာဒီလိုထင်ရှားရှိခဲ့တယ်ပြောရတော့ဗိုလ်ချုပ်ဆန်းတိုင်းပြည်ပြည်သူတို့တော်တင်ခဲ့တဲ့အခြေခံမှု9ချက်လည်းကိုက်ညီတဲ့အတွက်ကျွန်တော်ပို့မျိုးသားများအနေနဲ့ဒီနေ့ချိန်ခါမှာတော့ဒါပို့မျိုးသားပြည်နယ်တရားပေါ်ထွန်းရေးဆိုတာကိုတော့ဒါပြင်းပြပြလိုလားကြတာဖြစ်ပါတယ်ကျွန်တော်တို့ပို့မျိုးသားများရဲ့နိုင်ငံရေးဆိုင်ရာအန်တီမတ်ရီမတ်ချက်တရားအနေနဲ့ထားရှိတာဖြစ်ပါတယ်သို့တော်လည်းပဲဒီလိုပို့မျိုးသားပြည်နယ်တရားပေါ်ထွန်းရေးကိုဆောင်ရွက်တဲ့အခါမှာကျွန်တော်တို့ကအကြမ်းဖက်နှီးနှံတွေကိုကျွန်တော်အသုံးမပြုဘူးဥပဒေနဲ့အညီကျွန်တော်တို့နိုင်ငံနှီးနှံများနဲ့ညီတာကိုကျွန်တော်တို့ကဆောင်ရွက်သွားမယ်အထူးအဖြစ်တော့ကျွန်တော်တို့ဒီချမ်းပြည်တွင်းမှာရှိတဲ့ခြားသောညီနောင်တိုင်းရင်းသားတွေနဲ့အကြမ်းမှာလည်းကျွန်တော်တို့ကစည်းစွတ်ညှိနှိုင်းနဲ့ကြည်ကြည်လည်လည်ညှိနှိုင်းချုံ့နှံ့မှုအခြေခံနဲ့ပဲဒါကိုကျွန်တော်တို့ဆောင်ရွက်သွားမှာဖြစ်ပါတယ်
ပအိုတိုင်းရင်းသားတွေဘက်ကကိုပိုင်ပြည်နယ်ရရှိရေးဆန္ဒပြုတောင်းဆိုခဲ့တဲ့အပေါ်ပအိုခေါင်းဆောင်တွေအနေနဲ့အကောင့်ထဲပေါ်နိုင်ရေးပြည်ထောင်စုအစိုးရနဲ့နိုင်ငံရေးအရာဆွေးနွေးအဖြေရှာမှုတွေဆက်လုပ်သွားမယ်လို့လည်းပအိုအမျိုးသားအဖွဲ့ချုပ် PNO ရဲ့တွဲဘက်အတွင်းမှုနှစ်ဦးခွန်ထွန်းရွှေကပြောပါတယ်
ပြင်ပြောတော့တန်ခင်းတမခင်အလုံးလက်ခံနိုင်တဲ့မူရပဲသွားမှာပါကျွန်တော်တို့ကတော့တိုက်တဲ့နီလန်းတွေဘာတွေတော့ကျွန်တော်တို့မရှိပါဘူးခင်ဗ
ျအခုလိုမျိုးပအိုတိုင်းရင်းသားတွေဘက်ကပအိုပြည်နယ်တောင်းဆိုရတာဟာပအိုတွေရဲ့ကိုပိုင်ယဉ်ကျေးမှုစာပေအမှုပညာနဲ့ရိုးရာအစင်လာတွေထိမ့်သိမ့်မှုအတွက်ဖြစ်ပြီးပြည်တော်စုကနေခွဲထွက်ဖို့တောင်းဆိုတာမဟုတ်တဲ့အကြောင်းကိုလည်းပအိုမျိုးသားလူမျိုးရေးဖွဲ့ချုပ်ဥက္ကဋ္ဌဦးခုံမြင့်ထွန်းကပြောပါတယ
်တို့ဒီကနေ့ငြင်းငြင်းဖြစ်စင်မှာအဓိကအောင်မြင်ဖို့အဓိကယုံကြည်မှုတည်ဆောက်ဖို့အတွက်ကတော့ဒီပြည်တော်စုကကွမ်းကွက်ချဖို့ဆိုတဲ့အချက်ကလည်းအဓိကကြပါတယ်ကျွန်တော်တို့ခုဆွေးနွေးမိနိုင်ပွဲတွေအားလုံးမှာတော့တို့ပြည်တော်စုတော်အားလုံးမှာရှိတဲ့ကျွန်တော်ပို့မျိုးသားတွေဟာပြည်တော်စုကကွက်တဲ့ရေးမှုကိုလုံးဝအားမပေးဘူးသူတို့ဒီပြည်တော်စုကြီးကလည်းမကွက်တော့ကြဘူးဆိုတဲ့အဓိကအချက်ပေါ့လေဒီလိုအချက်မျိုးတွေကိုလည်းပဲပြည်တော်စုသားတွေနဲ့ကျွန်တော်ယူသိမ်းယူထားတဲ့တောင်းကိုကျွန်တော်တို့ရဲရဲယူပြီးတော့ကျွန်တော်တို့အမျိုးသားတရားလုံးနဲ့ထားတဲ့ကြံဉာဏ်အခွင့်အလမ်းများကိုလည်းကျွန်တော်တို့ရယူချင်တာဖြစ်ပါတယ
်ပြည်내နဲ့တိုင်းအသီးသီးကပအိုးလူထုတွေနဲ့ပအိုးခေါင်းဆောင်တွေတွေ့ဆုံပြီးကြပြီးတဲ့အခါမှာတော့လာမယ့်ဖေဖော်ဝါရီလလလယ်မှာရှမ်းပြည်နယ်တောင်ပိုင်းဘက်မှာပအိုးတိုင်းရင်းသားတွေအားလုံးစုဝေးပြီးတော့အစည်းအဝေးတရက်ကျင်းပဖို့ရှိပါတယ်အဲ့ဒီအစည်းအဝေးမှာတော့ပအိုးလူထုတွေ့ဆုံမှုကနေတောင်းဆိုလာတဲ့ဆန္ဒတွေအကြံပြုချက်တွေနဲ့ပတ်သက်လို့ပြန်ပြီးအသေးစိတ်ဆွေးနွေးကြမှာဖြစ်တယ်လို့ပအိုးမျိုးသားလူမျိုးရေးအဖွဲ့ချုပ်ကပြောပါတယ်ရှင်
မဆုမွန်ဆက်သွယ်မင်းမြန်တင်ပြခဲ့တာဖြစ်ပါတယ်ဆီးရီးယားမှာအစိုးရဘက်ကတဘုံကိုယ်စားလှယ်တွေနဲ့ဆွေးနွေးနေတဲ့အကြောင်းမတင်ဆက်ခင်အခုတော့ထိုင်းနိုင်ငံဘက်ကအလို့သမားတွေအခြေအနေပြောပြခြင်းပါတယ်ထိုင်းနိုင်ငံကရေလုံငန်းနဲ့ပင်လယ်စာထုတ်တဲ့ဆက်ယုံတွေမှာလုပ်နေကြတဲ့မြန်မာအလို့သမားတွေအပါအဝင်ထိုင်းမှာရှိကြတဲ့နိုင်ငံသားသားရွှေပြောင်းအလို့သမားတွေအတွက်အလို့လုခွင့်ပါမစ်တွေကိုဖေဖော်ဝါရီလ1ရက်နေ့ကစပြီးနောက်ထပ်2လအကြာထိ သက်တမ်းတိုးသွားပေးမယ်လို့ထိုင်းအစိုးရကသတင်းထုတ်ပြန်ထားပါတယ်။ဒီအခြေအနေအသေးစိတ်ကိုတော့ VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံမှာရှိတဲ့ရေလုံငန်းနဲ့ပင်လယ်စာဆက်ယုံတွေကတိမ့်နဲ့ချီရှိတဲ့ရွှေပြောင်းလုပ်သမားတွေအတွက်မကြခင်မှာအလုပ်လုပ်ခွင့်သက်တမ်းတိုးပေးမယ်ကိစ္စကိုထိုင်းအစိုးရကထုတ်ပြန်ခဲ့ကြောင်းမြန်မာရွှေပြောင်းလုပ်သမားအခွင့်အရေးကွန်ရက်ရဲ့ဒုတိယဥက္ကဋ္ဌဦးအောင်ကျော်ကပြောပါတယ်။
လက်ရှိထိုင်းနိုင်ငံမှာအဲ့ဒီရေလုံတန်းတွေနောက်ကပင်လယ်စားတောက်ကမှလုပ်ကင်တဲ့လုပ်သားတွေအတွက်ကျွန်တော်တို့ယာယီနေတဲ့ငွေလက်မှတ်ပိုင်အောင်ကတည်းလုပ်ထားပြီးတာကအခုဇန်နဝါရီ31မှာတက်တန်းကုန်မဲ့ပုဂ္ဂိုလ်တွေရှိသလိုဖေဖော်ဝါရီ22ရက်နေ့မှာတက်တန်းကုန်မဲ့ပုဂ္ဂိုလ်လည်းရှိပါတယ်။အဲ့ဒီအတုံးနှစ်တုံးအတွက်ကိုသူကဖေဖော်ဝါရီ1ရက်နေ့မှာစတင်ပြီး extension တိုးပေးမှာဖြစ်ပါတယ်။အဲ့တော့သူကတက်တန်းနဲ့တိုးပေးဖို့ညင်ညာလိုက်ပါပြီဆိုရ
တက်တန်းတိုးရမယ့်အချိန်ကာလကိုဖေဖော်ဝါရီလ1ရက်နေ့ကနေမတ်လကုန်တီသတ်မှတ်ပေးထားပြီးတက်တန်းတိုးရမယ့်တစ်နှစ်စာကုန်ကြဆေးကတော့3180သာကျခံရမှာပါမြန်မာရွှေပြောင်းလုပ်သမားတွေကတော့အခုတက်တန်းတိုးတဲ့ဈေးအပြင်မြန်မာအစိုးရကသတ်မှတ်ထားတဲ့မိသူမိဝါဖြစ်ကြောင်းသက်သေခံလက်မှတ်ရဖို့အတွက်၎င်းစီးရင်နဲ့မှတ်ပုံတင်ပြန်လုပ်နိုင်ဖို့နေရရင်ပြန်ရမယ့်ကိစ္စတွေနိုင်ငံကလက်မှတ်တီလုပ်ရမယ့်ကိစ္စတွေအတွက်ကတော့နောက်ထပ်အခက်အခဲတွေလည်းရင်ဆိုင်ရဖို့ရှိတယ်ဆိုပြီးဥအောင်ကျော်ကဆိုပါတယ်
နောက်3နှစ်နေလို့ရှိရင်တက္ကသိုလ်ငလုံးမှရှိတဲ့လုပ်သားများဒီနိုင်ငံတကာအဆင့်မီသော MOU လုပ်သားဖြစ်ရမည်ဆိုတဲ့တက္ကသိုလ်ကထန်းသူကဆွဲလိုက်ပြီအဲ့တော့အဲ့လမ်းကြောင်းရောက်ဖို့ဒီလုပ်သားကြီးကပန်းအောင်ကတ်ကိုတက်တန်းတိုးတဲ့အခါကိုမဲပြီးရင် MOU လုပ်ဖို့အတွက် passport လုပ်နိုင်ဖို့အတွက်မှတ်ပုံတွေနဲ့အင်တာဗျူးလုပ်ဖို့အတွက် CNO ပြန်လျှောက်မယ်အဲ့ CN ရရင်မြန်မာပြည်ကိုခီးထွက်မယ်ပြီးရင် MOU လုပ်ရမယ်ဆိုအဆင့်ပေါင်းမြောက်များစွာကျော်လွှားခဲ့ရတဲ့အတွက်ကြောင့်လုပ်သားတွေကအမှန်တမ်းမျက်နှာလဲတဲ့ကြောင့်ကျွန်တော်အနေနဲ့နားအောင်မယ်လို့ကျွန်တော်ပြောတာဖြစ်ပါတယ်ခင်ဗျာ
ထိုင်းအစိုးရကတော့ထိုင်းနိုင်ငံတွင်းမှာတရားဝင်အလုပ်လုပ်ဖို့အတွက်နည်းလမ်းနှစ်ခုရွေးချယ်ခွင့်ပေးထားပါတယ်တစ်ခုကတော့နိုင်ငံကလက်မှတ်တွေကိုကင်ဆောင်ပြီးကုမ္ပဏီတွေကနေတဆင့်နှစ်နိုင်ငံသဘောတူစာချုပ် MOU နဲ့လာရောက်ဖို့ကိစ္စတွေနောက်တစ်ခုကတော့ခီးသွွားလာခွင့်အကန့်အသတ်တွေရှိတဲ့အလုပ်လုပ်ခွင့်လက်မှတ်ပန်းရောင်ကတ်တွေလုပ်ဆောင်ဖို့ဖြစ်ပါတယ်ထိုင်းနိုင်ငံမှာအလုပ်လုပ်ကင်နေတဲ့မြန်မာရွှေပြောင်းလို့တမသုံးတန်းကျော်၄တန်းနီးပါးရှိတယ်ဆိုပြီးအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကခန့်မှန်းထားပြီးဒီထဲကအလုပ်သမားအများစုဟာမှတ်ပုံတင်တဲ့သကောင်ဆင်းမရှိတာတွေကြောင့်ထိုင်းမြန်မာနှစ်နိုင်ငံအစိုးရတွေသတ်မှတ်ထားတဲ့နှစ်နိုင်ငံသဘောတူညီမှု MOU နဲ့တရားဝင်လာဖို့သဘောတူစာချုပ်ချုပ်ဆိုဖို့ကလည်းအခက်အခဲတွေရှိနေတာပါ
အမေရိကန်သမ္မတဒေါ်နယ်ထရန့်က America First American ပြည်ထောင်စုအတွက်အရင်ဆုံးဦးစားပေးစဉ်းစားမဲ့မူဝါဒတွေကိုချမှတ်ကျင့်သုံးသွားမဲ့သဘောထားမျိုးသူ့ရဲ့ကြမ်းကြိမ်ပွဲမိန့်ခွန်းမှာထည့်ပြောသွားပါတယ်။ဒါကြောင့်လည်းကမ္ဘာနိုင်ငံအသီးသီးမှာလှုပ်ခတ်မှုတွေရှိနေပြီး American အစိုးရတည်းရဲ့ခြေလှမ်းတွေကိုအထူးသတိထားစောင့်ကြည့်နေကြပါတယ်။မြန်မာနိုင်ငံလိုဒီမိုကရေစီကိုအခုမှအစာပြုတ်အခြေတည်နေရတဲ့နိုင်ငံတစ်ခုအနေနဲ့နိုင်ငံတကာရဲ့စောင့်ကြည့်ထောက်ခံအားပေးမှုအထူးသဖြင့် American လိုကမ္ဘာဒီမိုကရေစီထိပ်တန်းနိုင်ငံကြီးရဲ့မပြတ်အာရုံစိုက်မှုလိုအပ်နေတဲ့အချိန်မှာဆိုရတဲ့ရဲ့အကူသဘောထားကဒဇုံလုံးအနေနဲ့ဘလောက်ထိရိုက်ခတ်လာနိုင်ကြီးရှိတယ်လို့ VOA သောရရှင်တွေကယူဆပါသလဲအခုလာမယ့်အင်္ဂါနေ့ညဒိုင်းရိုက်လိုင်းစီစဉ်မှာသုံးသက်ဆွေးနွေးကြည့်ရအောင်ပါဒီစီစဉ်မှာဒိုင်းရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးစေချင်ပါတယ်ကိုဆွေးနွေးခြင်းနာကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်လဲပို့ထားပေးလို့ရပါတယ် VOA ရဲ့ဖုန်းနံပါတ်က0239238999လေးဖြစ်ပြီးတော့email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောရရှင်နေအားလုံးကိုဖိတ်ခေါ်ကြပါတယ်ခင်ဗျာ
။မနက်ဖြန်အင်္ဂါည VOA တိုင်းရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုတော့ဒီညနေခင်းအတွက်နောက်ဆုံးအဖြစ်နိုင်ငံတကာသတင်းလွှာတဲ့ပုဂ္ဂိုလ်တင်ပြကြပါတယ်။ဆီးရီးယားပြည်ရင်းစစ်ဖြစ်ပွားတာ6နှစ်နီးပါးကြာမြင့်လာချိန်မှာတော့ပထမဆုံးအကြိမ်အနေနဲ့ဆီးရီးယားအစိုးရနဲ့အတိုက်ခံသဘုံတွေရဲ့ကုသလေတွေဟာကာဇက်စတန်နိုင်ငံမြို့တော်အက်စတနာမြို့မှာတွေ့ဆုံဆွေးနွေးနေကြပါတယ်။နှစ်ရကြာဒီအစည်းအဝေးကိုရုရှား၊အီရန်၊တူရကီနိုင်ငံကနေပြီးတော့ကမကထပြုပြီးကျင်းပနေတာဖြစ်ပါတယ်။ VOA သတင်းတော့ဆလတ်တစ်ဆာဟုတ်သတင်းပေးပို့ထားတာကိုတော့ကိုအောင်ကပြောပြမှာပါ။
ဆွေးနွေးပွဲအတွင်းထိတ်ဆုံးကဆွေးနွေးမယ့်အကြောင်းအရာတွေထဲမှာဒီဇင်ဘာ30ရက်နေ့အပြစ်ခတ်ရစဲသဘောတူညီချက်ကိုဆီးရီးယားဆွေးရအနေနဲ့ချိုးဖောက်ခဲ့တာနဲ့ပတ်သက်လို့ပါဝင်မှာဖြစ်တယ်လို့အတိုက်ခံအဖွဲ့ပြောခွင့်ရယာယာ LRD ကပြောပါရယ်
If this is to be achieved
ဒီကစားတဲ့ပတ်သက်လို့သဘောတူညီမှုရခဲ့တယ်ဆိုရင်တော့နိုင်ငံရေးလုပ်ငန်းစဉ်တွေအပေါ်ထောက်ကူဖြစ်မှာပါ
တနင်္ဂနွေနေ့တုန်းကသဘုံနဲ့ထိန်းချုပ်ထားတဲ့မျိုးနွေးမျိုးကိုစီးရီးယားလီဒါကပုံကျဲတိုက်ခိုက်တဲ့ဗီဒီယိုထွက်ပေါ်လာချိန်မှာပဲအစိုးရကိုယ်စားလှယ်ဘရှားလ်အယ်ဂျက်ဖာရီကအစိုးရအဖွဲ့အနေနဲ့အကြောင်းအရာပေါင်းစုံနဲ့ပတ်သက်လို့ဆွေးနွေးဖို့အစဉ်သင့်ရှိနေကြောင်းပြောပါရတယ်။၆နှစ်ကြာစစ်ပွဲအဆုံးသတ်ဖို့ဟာမလွယ်ကူပေမဲ့အကောင်းမြင်မျှော်လင့်ထားတယ်လို့ရုရှားကိုယ်စားလှယ်အလက်ဇန်ဒါမူစီယန်ကိုကပြောပါရတယ
်။တစ်ဖက်နဲ့တစ်ဖက်အလျှော်မပေးပဲတိုက်ခိုက်သွားမယ်ပုံမျိုးရှိပေမဲ့အားလုံးလက်ခံနိုင်တဲ့သဘောတူညီချက်မျိုးရဖို့ကြိုးစားနေပါတယ်။
အစည်းအဝေးတက်ရောက်မဲ့အမေရိကန်ကိုယ်စားလှယ်ဟာအရင်သမ္မတဘရက်ဥပမာခန့်အပ်ထားသူဖြစ်ပြီးအစိုးရအဖွဲ့အစည်းအနေနဲ့ပြောင်းလဲခန့်အပ်ထားတာမျိုးမရှိသေးပါဘူး။ဒါပေမဲ့လည်းဒီကိစ္စနဲ့ပတ်သက်လို့စိုးရိမ်စရာမရှိဘူးလို့ LRD ကပြောပါရယ
်။ Whoever he represents.
ဥပမာဒါမှမဟုတ် Trump အစိုးရအဖွဲ့ရပဲခန့်ထားတာဖြစ်ဖြစ်ကိစ္စမရှိပါဘူး။ဒီပြည်တွင်းစစ်အဆုံးသတ်ဖို့ကြိုးပမ်းသူဘယ်သူတွေပဲဖြစ်ဖြစ်အထူးဖြင့်စီးရီးယားဆွေးရပဲဖြစ်ဖြစ်ကျွန်တော်တို့အနေနဲ့တွေ့ဆုံဆွေးနွေးဖို့အစီအစဉ်ရှိပါတယ
်အမေရိကန်ဆွေးရသည်အနေနဲ့ပို့ပြီးတော့ပံ့ပိုးပေးဖို့စီးရီးယားဆွေးရဘက်ကမျှော်လင့်နေတယ်လို့အဆိုရကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ဘရှားလ်အယ်ဂျာဖာရီကပြောပါတယ
်ထရန့်ဆွေးရဖွဲ့တဲ့အနေနဲ့နိုင်ငံရေးရာဖြေရှားမဲ့လမ်းကြောင်းစီကိုပို့ပြီးတော့အားစိုက်လှုပ်ဆောင်လာမယ်လို့ကျွန်တော်တို့မျှော်လင့်ပါတယ
်ငင်းချင်းရင်ဆွေးနွေးပွဲကနေရလက်ကောင်းတွေထွက်ပေါ်လာလိမ့်မယ်လို့စစ်ဘေးရှောင်ဒုက္ခသည်တဦးဖြစ်တဲ့အဲလီအာမက်မိုဟာမက်ကပြောပါတယ်
အရှာအလ္လာဟ်တမ်မ
အာရဗ်ကဘာနဲ့ကျွန်တော်တို့နိုင်ငံမှာဘေးကင်းလုံခြုံမှုရှိဖို့မျှော်လင့်ပါတယ်။ထွက်ပြေးနေထိုင်နေရတာအပြင်တခြားဘေးဒုက္ခတွေအားလုံးနဲ့အဆုံးသတ်သင့်နေပါပြီ
။နိုင်ငံရေးသမားတွေအနေနဲ့အပေါ်ယံဟန်ပြတာလုပ်နေတာလို့ဒုက္ခသည်ဝါဟစ်အယ်အဂရီကပြောပါတယ်
။အစ်တမအစ်တာအစ်တာကညဉ့်ညဉ့်ဆွေးနွေးပွဲဟာအရင်ဆွေးနွေးပွဲတွေလိုပါပဲ။ဒါဟာဟန်ပြဖြစ်ပြီးတော့စီးရီးယားလူထုဟာဒုက္ခရောက်မြဲရောက်နေသေးပါ။ရုရှား၊အီရန်၊တူရကီအားလုံးဟာသူတို့အကျိုးစီးပွားအတွက်လုပ်နေတာပါ။ကျွန်တော်တို့ဟာကိမ့်မုံလို့ဖြစ်နေပြီးတော့အားလုံးဟာဝေပုံကြလိုချင်နေကြပါတယ
်2012ခုနှစ်မတ်လကစတင်တဲ့စီးရီးယားစစ်ပွဲအတွင်းခံမှန်းခြေလူ၄သိန်းလောက်တည်ဆုံးခဲ့ပြီးနိုင်ငံလူဦးရေထက်ဝက်ကျော်ဟာစစ်ဘေးရှောင်ပြောင်းရွှေ့နေထိုင်နေရပါတယ်ခင်ဗျာ
ကိုအောင်ပြောပြခဲ့တာဖြစ်ပါတယ် VOE ကနေထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်သချင်းတောင်းခြင်းနဲ့ဆိုရင်တော့ VOE email လေးစာ burmese@voanews.com ကိုစာရေးပေးပို့နိုင်တယ်လို့စာလိုက်ကတဆင့်ဆက်သွယ်မယ်ဆိုရင်တော့လိစာက VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဖြစ်ပါတယ်ဒီရေဒီယိုအစီအစဉ်ပြပချင်းမှာပဲ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 Jeju ကနေဖမ်းယူရှုစားနိုင်ပါတယ်အခုတော့နောက်ဆုံးကြံနေတဲ့အချိန်တော်အတွင်းသတင်းချင်းချုပ်ကိုကုကြကြောသိန်းကပြောပြပေးပါဦးခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာအောက်လူတော်ဥက္ကဋ္ဌပေါ်ရိုင်ယန်နဲ့ဒီကနေ့တွေ့ဆုံမှုရှိသလိုသမ္မတအမိန့်ကြေညာချက်အများအပြားကိုလည်းလက်မှတ်ရေးထိုးထုတ်ပြန်မှုရှိပါတယ်။ဒီကနေ့ဟာဖြင့်သူ့အစိုးရအဖွဲ့အစည်းအနေနဲ့သတင်းတပတ်အပြည့်လုပ်ငန်းစတင်တဲ့နေ့ပါ။သမ္မတရဲ့အမိန့်ကြေညာချက်တွေကဘယ်ကိစ္စတွေအတွက်ဆိုတာကိုတော့သမ္မတအင်ဖြူတော်ကမပြောပါဘူး။သမ္မတဟောင်းဘရက်ကိုဘာမှထုတ်ပြန်သွားတဲ့အမိန့်ကြေညာချက်တွေကိုပြန်ရုပ်သိမ်းမယ်လို့မဲဆွယ်စည်းရုံးပွဲတွေအတွင်းမစ္စတာထရမ့်ကကတိပြုပြောဆိုထားပါတယ်။အမေရိကန်နိုင်ငံတွေပထမဦးစားပေးစဉ်းစားတဲ့စီးပွားရေးဆိုင်ရာမူဝါဒတွေကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအလေးထားကျင့်သုံးသွားမယ်လို့ပြောဆိုထားတာနဲ့အမျှဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေကလည်းကုန်သွယ်ရေးနဲ့ကာကွယ်ရေးအသုံးစရိတ်မျှဝေကြခံရေးတွေနဲ့ပတ်သက်ပြီးအပြင်းထန်ဆွေးနွေးညှိနှိုင်းမှုပြင်ဆင်နေကြပါတယ်။ပြီးခဲ့တဲ့တောက်ကြာနေ့ကျန်းသက်စာချိန်ဆိုပွဲမှာသမ္မတထရမ့်ကလွတ်လပ်တဲ့ကုန်သွယ်ရေးဟာအမေရိကန်စီးပွားရေးကိုကြာဆင်းစေပြီးနိုင်ငံခြားကုန်ထုတ်လုပ်ငန်းတွေကိုကြီးပွားစေတယ်လို့ပြောဆိုထားပါတယ်။အမေရိကန်ပြည်ထောင်စုမှာဒေါ်နယ်ထရမ့်သမ္မတဖြစ်လာပြီးတဲ့နောက်မူဝါဒအပြောင်းအလဲဖြစ်လာနိုင်ခြေတွေထဲမှာအာရှပစိဖိတ်ဒေသပေါ်အမေရိကန်ရဲ့အာရုံစိုက်မှုရောကြသွားနိုင်တဲ့အလားအလာရှိနေတာကြောင့်တကယ်တမ်းအပြောင်းအလဲဖြစ်လာရင်လစ်ဟာသွားမဲ့ကွက်လက်ကူဝင်ဖြစ်ဖို့အရှေ့တောင်အရှာနိုင်ငံများအဖွဲ့အာဆီယံနိုင်ငံတွေကိုမလေးရှားကာကွယ်ရေးဝန်ကြီးကတိုက်တွန်းပြောဆိုလိုက်ပါတယ်။ဣသရေလဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုဟာတနင်္ဂနွေနေ့ကဂျေရုဆလင်မြို့တော်မှာအစိုးရအဖွဲ့သတင်းပတ်ဆင်အစည်းအဝေးလုပ်သလိုဣသရေလနိုင်ငံရဲ့အရေးအကြီးဆုံးမဟာမိတ်ဖြစ်တဲ့အမေရိကန်ပြည်ထောင်စုနောက်အမေရိကန်ရဲ့ခေါင်းဆောင်သစ်ဒေါ်နယ်ထရမ့်နဲ့ဆက်သွယ်ခဲ့ပါတယ်။ခေါင်းဆောင်သူတနင်္ဂနွေနေ့ကတယ်လီဖုန်းနဲ့ဆက်သွယ်စကားပြောခဲ့ကြတာဖြစ်ပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုကျော်ကျော်သိပြောပြခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပြီးအတန်းနှွင့်အင်ဂျင်နီယာကတော့ပီတာဟန်လေးဖြစ်ပါတယ်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00 to 9:00 ထိလိုင်းနိုမီတာ 16.25 ရိုးကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်။VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးပါ။နောက်ထပ်2နာရီကြာမှကျွန်တော်တို့တစ်ခါပြန်ဆောင်ရအောင်လားဗျာ။ကျွန်တော်ကညောင်ဝင်းအောင်ပ
ါ
This program has come to you from the Voice of America, Washington.